လက်ပံတောင်မှာဒေသခံတွေနဲ့တန်ခါတရာလောက်ကိုတန်းရရရှိတဲ့အကျန်းဖက်ဖြုတ်ခွင်းမှုဟာ၂၈လပြည်လာပြီဖြစ်ပေမဲ့အခုထိဖြုတ်ခွင်းမှုမှာတာဝန်ရှိသူတွေကိုအာဏာပိုင်တွေဘက်ကရေးယူတာမျိုးမရှိသေးတဲ့အတွက်ချက်ချင်းရေးယူဆောင်ရွက်ပေးဖို့လက်ပံတောင်ဒေသခံတွေရောရန်ကုန်မြို့ကတက်ကြွလှုပ်ရှားသူတွေပါဒီကနေ့မှာတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။
ဒီအချမ်းကိုတော့ထိုင်းချေဆိုင်ဗီအိုအေသတင်းတောင်မှတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။ပြီးခဲ့တဲ့၂၀၂၂ခုနှစ်နိုဝင်ဘာလ၂၉ရက်နေ့ကလက်ပံတောင်ကျင်းနီစီမံကိန်းဖြတ်သိမ်းရေးအတွက်တပိတ်စခန်းပွင့်ဆန္ဒပြကြတဲ့တန်ခါတွေနဲ့အရက်သားတွေကိုအကျန်းဖက်ဖြိုခွဲခဲ့ပေမဲ့အခု၂၈လပြည့်တဲ့အချိန်ထိတာဝန်ရှိသူတွေကိုအရေးယူတာမျိုးမရှိသေးတာကြောင့်ဒီကနေ့လက်ပံတောင် ြင်ကျင်းဒီစီမံကိန်းဖြတ်သိမ်းရေးတွေကိုလက်ပလောင်းတောင်ဒေသခံတွေကအဓိကတောင်းဆိုခဲ့ကြပါတယ်ဒေသခံတောင်းသူတဦးကတော့မြမဝမ်ပေါင်ကုမ္ပဏီရှေ့မှာဆန္ဒပြသူတွေကိုအာဏာပိုင်တွေကပိတ်ဆို့တားဆီးထားကြောင်းပြောပြပါတယ်
ဒါကတော့ဒီမိလောင်ဘုံတေခံဖို့ထုတ်ပေးရေးဆိုပြီးတော့ဝါမောင်ရှိကကျွန်တော်တို့ဆန္ဒထုတ်ဖော်နေတာလေအဲ့ခုပြည်သူရဲတွေကရှေ့ကနေပြီးတော့တောင်စုချိုးတွေနဲ့တားနေတယ်ညုံညုံကြီးအင်အားတွေကများနေတော့ကျတော့ညီမတို့ဘက်ကဝင်လို့မရဘူးညီမတို့ညီတွေဆိုတာကချွေဆိုးလဲဟုတ်တယ်ငွေဆိုးလဲဟုတ်တယ်လေအဲ့ရောညီမတို့ညီတွေကိုမရောနိုင်ဘူးလေမရောနိုင်တဲ့အတွက်ညီမတို့ဆန္ဒထုတ်ဖော်တာ
ရန်ကုန်မြို့မှာတော့လက်ပလောင်းရေးတက်ကြွလှုပ်ရှားတဲ့ဒီမိုကရေစီအင်အားစုတွေကရန်ကုန်တိမ်ကြီးဆေးကနေစတင်ပြီးရန်ကုန်မြို့တော်ခမ်းမရှိလွတ်လပ်ရေးကြောက်တိုင်အထိချီတက်ဆန္ဒပြရမှာအတားအဆီးနှစ်ကြိမ်ကြုံခဲ့ရတယ်ဆိုပြီးဆန္ဒပြသူတဦးကပြောပါတယ်
။မီးလောင်ပုံနဲ့အဖြိုးခွင်းခဲ့တာ28လပြည့်တယ်။လုံသမားတို့ကျောင်းသားတို့ကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့အကြမ်းဖက်မှုမီးလောင်ပုံစံဃာတွေကိုပြည့်ရဲ့အကြမ်းဖက်မှုတော်ခင်ဝင်းတွေဆုံးခဲ့ရတဲ့အကြမ်းဖက်မှုအရာတွေကိုဆန့်ကျင်တဲ့အနေနဲ့ကျွန်တော်ဆက်ရခြင်းဖြစ်တယ်။အာရမနီတက်ဆီရော်လည်းစစထွက်တဲ့အချိန်ခင်တော်ကြီးယူစတာရှိမှတစ်ခါစားတယ်။သူ့လေဘနုလာလန်နဲ့သူ့လေဘုရားပတ်လမ်းမှာတစ်ခါစားပါတယ်
။လက်ပလောင်းတော်ဒေသမှာမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြမဝမ်ပေါင်ကုမ္ပဏီတို့စီကနေရောကျဲမယူထားကြတဲ့တောင်သူတွေရဲ့လယ်မြေတွေကိုပါသိမ်းဆီးပြီးခြံစည်းရိုးပါခတ်ထားတဲ့အတွက်ဒေသခံတွေအနေနဲ့စားဝတ်နေရေးခက်ခဲနေတယ်လို့လည်းတောင်သူတို့ကပြောပါတယ်
။ဒီမြေတွေကမှလုံးမစားတော့သူပြည်သူတွေရဲ့အခြေအနေကတော့လုံးစားစရာကိုဘာမှမရှိတော့ကျမတို့ဆိုလို့ရှိရင်အခုဆိုလို့ရှိရင်ဝမ်ပေါင်ဥပိုင်ရဲ့နားစုံမှာပတိမောဝလမ်းမလားဆိုမှကျမတို့ဆိုရင်ထွက်နှောင်းစားမယ်လို့ကိုစဉ်းစားထားတော့တာ
လက်ပလောင်းတောင်ကျင်းဒီစီမံကိန်းနဲ့ပတ်သက်လို့လွန်ခဲ့တဲ့3နှစ်ခန့်ကစပြီးဒေသခံတွေကကက်ွက်ဆန္ဒပြနေကြတာဖြစ်ပါတယ်။လွန်ခဲ့တဲ့28လကတော့ဆန္ဒပြသူတွေရဲ့တပိတ်စခန်းအဖြုတ်ဖွဲခံခဲ့ရပြီးဒေသခံတွေနဲ့တန်ငါ100နီးပါးမီးလောင်ဒဏ်ရာများရခဲ့တဲ့အတွက်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့တယ်လို့အစီရင်ခံစာတစ်စောင်လည်းထုတ်ပြန်ခဲ့ပါတယ်။စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အကြံပြုအစီရင်ခံစာကိုကုမ္ပဏီတွေဘက်ကလိုက်နာမှုမရှိသလိုအခုချိန်ထိလည်းလွှတ်တော်မှတင်ပြခွင့်မရသေးကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကပြောပါတယ်
။လွှတ်တော်ဥက္ကဋ္ဌအကောင်အစီအစဉ်ပေါ့လေ။လွှတ်တော်ဥက္ကဋ္ဌခွင့်ပြုမှသာကျွန်တော်တို့လွှတ်တော်ထဲမှာပြောလို့ရမှာ။အခုကလွှတ်တော်ဥက္ကဋ္ဌဆင်းနေကြည့်တော့ကျွန်တော်တို့လွှတ်တော်ထဲမှာအခုချိန်ထိပြောလို့မရသေးဘူး
။လက်ပလောင်းတောင်ကရော်ကျင်းမယူထားတဲ့လေယာဉ်မြေတွေကိုခြံစည်းရိုးခတ်တင်းစီရကစလို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကတော့ဒေသခံတွေနဲ့အာဏာပိုင်တွေကြားတင်းမာမှုတွေဖြစ်ပွားခဲ့ပြီးဒေသခံတဦးတနက်တန်ရာနဲ့တေဆုံးခဲ့ရတယ်လို့ဒေသခံအတော်များများထိခိုက်ဒဏ်ရာများရခဲ့ပါတယ်